တော်တာရှင်များကျမ်းမာတော်မူပါစားရှင်အခုဆိုရင်ဘသူမဆိုတီစဲဥပဒေလှုပ်ထုံးလုံနည်းများကိုချိုးဖောက်ပြီးနိုင်ငံတော်ကိုဆုံးရှုံးမှုဖြစ်စေရင်အဂတိလိုက်စားမှုဖြစ်ကြောင်းကြဲကြဲပြန့်ပြန့်သိရှိလာပြီးဖြစ်ပါတယ်လက်တလောမှာပဲတာမန်နိုင်ငံသားတယောက်ကတင်းနာရီတိုင်းအစိုးရအဖွဲ့ရဲ့ခြုံရှင်းစရိတ်တန်း4000ကုန်ကြမှုကိုအဂတိလိုက်စားမှုရှိမရှိကော်မရှင်ကိုတိုင်ကြားပြီးဖြစ်ပါတယ်မြစ်ကြီးနားမှာလဲလမ်းဖောက်လုပ်မှုနဲ့ပတ်သက်ပြီးနိုင်ငံတော်နှိမ့်နာမှုဖြစ်လို့တိုင်ကြားလာတာကိုကြားသိရပါတယ်။ကော်မရှင်ဘက်ကတစုံတရာတုံ့ပြန်တမ်းတော့မကြားရသေးပါဘူး။ဒီနှိမ့်နာမှုများဟာ2018အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေမတိုင်ခင်ကနှိမ့်နာမှုများဖြစ်တယ်လို့ယူဆဟန်တူပါတယ်။ဒါဟာနှိမ့်နာမှုကိုဗဟိုပြုစဉ်းစားချက်ဖြစ်ပါတယ်။အမှန်တော့ကော်မရှင်အနေနဲ့ဒီလိုကိစ္စတွေမှာ2018မှာပြဋ္ဌာန်းတဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုသရုပ်ထအချိန်ပြင်ဆင်တဲ့ဥပဒေကိုအသုံးမပြုနိုင်ရင်2023အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုကျင့်သုံးနိုင်ပါတယ်။ဥပဒေရှုထောင့်ကကြည့်ရင်ယာဒူးဆိုင်ရာလုပ်ပိုင်ခွင့်နဲ့တာဝန်များကျင့်သုံးဆောင်ရွက်ရာမှပေးရန်တာဝန်များလျှော့ချခြင်းဟာ2023အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်3ခန်းငယ်နဲ့အတိအကျအကျုံးဝင်ပါတယ်။ပြည်သူများအကြားမေးခွန်းထုတ်လာတာကတော့ဆုံးရှုံးမှုဟာအများပိုင်ကုမ္ပဏီအတွင်းမှာဖြစ်နေရင်အဂတိနဲ့ညီမညီဆိုတာပါပဲ။ဒါကြောင့်အများပိုင်ကုမ္ပဏီများမှာဖြစ်လေဖြစ်ထရှိနေတာတွေကိုတင်ပြလိုပါတယ်။သောတာရှင်များရှင်တချို့ကလည်းကုမ္ပဏီတွင်ကိစ္စရပ်များဟာဘလို့လို့ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အကျုံးဝင်ပါလေလို့အထင်မှားတတ်ကြပါတယ်။တကယ်တော့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်3ခန်းကြီးမှာပြဋ္ဌာန်းထားတဲ့အများပြည်သူဆိုင်ရာအဖွဲ့အစည်းဆိုတဲ့အထဲမှာတည်ဆဲဥပဒေတရရဲ့အရာအများပြည်သူပါဝင်ဖွဲ့စည်းထားတဲ့အဖွဲ့အစည်းတရရဲ့ဖြစ်စေမြန်မာနိုင်ငံကုမ္ပဏီများအဲ့ဥပဒေအရာဖွဲ့စည်းတဲ့များပြည်သူနဲ့သက်ဆိုင်တဲ့ကုမ္ပဏီတစ်ခုခုတို့ပါဝင်တာကိုတွေ့ရပါတယ်။ဒါကြောင့်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေမှာအစိုးရရဲ့ဌာနများအတွင်းသာမကအများပြည်သူနဲ့သက်ဆိုင်သောကုမ္ပဏီများမှလုပ်ပိုင်ခွင့်ရှိသူများကကျူးလွန်မယ်ဆိုရင်လည်းအဂတိလိုက်စားမှုလို့သတ်မှတ်နိုင်ပါတယ်။ရန်ကုန်တိုင်းအစိုးရအနေနဲ့နာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထာတစနစ်ကိုဘျုံကနေဖျက်သိမ်းပြီးရန်ကုန်တိုင်းဒေသကြီးသဲယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကို2018ခုနှစ်ဇန်နဝါရီလမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဝေဖန်မှုတွေကြားတဲ့ကပဲ YBS လို့ခေါ်တဲ့ရန်ကုန်ဘတ်စကားသဲယူပို့ဆောင်မှုစနစ်အခြေကျစပြုလာပြီးဖြစ်ပါတယ်။ဒီအပတ်မှာတော့ YRTA လက်အောက်မှာရှိတဲ့အများပိုင်ကုမ္ပဏီတစ်ခုအတွင်းမှာဒရိုက်တာအဖွဲ့ဝင်တယောက်ရဲ့အလွဲသုံးစားမှုဟာအဂတိလိုက်စားမှုဖြစ်နိုင်မဖြစ်နိုင်ခိုင်လုံတဲ့အထောက်အထားများကိုအခြေခံပြီးဆွေးနွေးတင်ပြသွားပါမယ်။ဒီဖြစ်စဉ်မှာဒရိုက်တာတယောက်ဟာကား83စီးအတွက်အုပ်ချုပ်မှုစရိတ်83သိန်းရယူပြီး YRTA ကိုအလှူငွေ32သိန်းပေးရတယ်လို့စည်င်းများကဆိုပါတယ်။နစ်နာသူရင်ပိုင်ရှင်အချို့ရဲ့တိုင်ကြားမှုကြောင့် YRTA ဆုံးခုံအဖွဲ့ရဲ့စစ်ဆေးဆုံးဖြတ်ချက်မှာ2018ဧပြီလတလတဲ့အတွက်3,500စည်င်းကွာချမှုရှိနေတဲ့အကြောင်းသိရှိရပါတယ်။ဒီငွေများဟာ YBS ရင်83စီးရဲ့ငွေကြေးတွေဖြစ်နေကြောင်းထင်ရှားပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေအရအများပိုင်ကုမ္ပဏီတစ်ခုရဲ့ဒါရိုက်တာဟာလုပ်ပိုင်ခွင့်ရှိသူသို့မဟုတ်ပုံမှန်လေးအရအစ်စ်မြင့်အရာရှိအဖြစ်သတ်မှတ်ရပါတယ်။ဒီအမှုရဲ့နှင်နာသူတွေဟာရန်ကုန်တိုင်းဒေသကြီးသယ်ယူပို့ဆောင်မှုကြီးကြပ်ရေးအဖွဲ့ YRTA နဲ့လွှတ်တော်ကိုအကြိမ်ကြိမ်တင်ပြခဲ့ကြပေမဲ့အခုချိန်ထိကုစားမှုတွေမရကြသေးပါဘူးရှင်။တမန်ကြည့်ရင်ရှင်83စီးပိုင်ရှင်တွေရဲ့နှိမ့်နာမှုလို့ထင်ရတယ်လို့ဖြစ်နေပေမဲ့ YRTA လက်အောက်ကအများပိုင်ရင်လိုင်းတိုင်းမှာဒီလိုဖြစ်ခွင့်ပေးထားမယ်ဆိုရင် YBS ကြီးရဲ့အကျိုးမြတ်ဟာအဂတိရေးစီးချောင်းမှာမျောပါသွားမှာဖြစ်ပါတယ်ဒီဖြစ်စဉ်မှာ အများပြည်သူဆိုင်ရာအဖွဲ့အစည်းတစ်ခုမှာလုပ်ပိုင်ခွင့်ရှိသူကငွေကြေးစီမံခန့်ခွဲမှုလုပ်တဲ့အခါမှာဆရာရှင်တွေကိုနှစ်နာစီခဲ့ကြောင်းထင်ရှားလာပါတယ်။2019အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်3ကကြီးနဲ့အကျုံးဝင်မဝင်အငင်းပွားစရာဖြစ်လာပါတယ်။ဘာပဲပြောပြောကော်မရှင်အနေနဲ့စစ်ဆေးရေးမှုခန့်အားပြီးအဂတိရှိမရှိစစ်ဆေးတဲ့နယ်ကိစ္စဖြစ်ပါတယ်။ အကြောင်းကတော့ငွေစည်းရှင်းနှံမှာဝိုင်အာတီအေကိုဧပြီလ၁လတလရဲမှာ32လူထန်းနဲ့လို့ပါရှိပြီးဝိုင်အာတီအေတာဝန်ရှိသူကအတိအလင်းထားကိုညှင်းဆိုထားလို့ဖြစ်ပါတယ်။ကော်မရှင်ခန့်အပ်တဲ့စစ်ဆေးရေးမှုအနေနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်51ပါလောက်ပိုင်ခွင့်များကိုကျင့်သုံးသင့်ပါတယ်။ပုံမှန်51ရဲ့ပိုက်ခွဲကငယ်မှာ အဂတိလိုက်စားမှုပေါ်ပေါက်စေတဲ့အများပြည်သူဆိုင်ရာအဖွဲ့အစည်းတွေရဲ့စနစ်နဲ့လှုပ်ထုံးလုပ်နည်းများကိုစစ်ဆေးခွင့်ရှိပါတယ်။လိုအပ်ရင်ပြုပြင်ဖို့ကော်မရှင်ကိုတင်ပြနိုင်ပါတယ်။ဒီကိစ္စမှာနှစ်နာသူများကအကြိမ်ကြိမ်တိုင်ကြားခဲ့ပေမဲ့လည်းဝိုင်အာတီအေနဲ့သက်ဆိုင်ရာဝန်ကြီးဘက်ကအရေးယူတုံ့ပြန်မှုမရှိသေးတာဟာမေးခွန်းထုတ်ရမယ့်အနေအထားဖြစ်ပါတယ်။
အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေမှာပြဋ္ဌာန်းထားတာကတော့ကော်မရှင်နဲ့သက်ဆိုင်ရာဌာနအဖွဲ့အစည်းတစ်ခုခုဟာတိုင်တန်းချက်နဲ့ဆက်လျင်းပြီးထိရောက်စွာဆက်လက်ဆောင်ရွက်ရမှာဖြစ်ပါတယ်။ဒါကိုဝိုင်အာတီအေနဲ့သက်ဆိုင်ရာဝန်ကြီးအပါအဝင်တာဝန်ရှိသူများကထိရောက်စွာအရေးယူဖို့တုံ့ဆိုင်နေရင်ဖြင့်ပြည်သူရဲ့နှစ်နာမှုကိုမျက်ကွယ်ပြုရရောက်ကြောင်းတင်ပြလိုက်ရပါတယ်ရှ